Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်မြန်မာအမေရိကန်တန်ရ2024ခုနှစ်ဖေဖော်ဝါရီလ9ရက်ပုံထူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းထူမီတာ3249လှိုင်းလက်မီတာ190ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျမသင်္ကီထိုက်ပါရှင်
ဒီဆွေးနွေးပွဲတိုင်းကြားပြစ်ခတ်ရစေးနောက်ဆုံးစုပြချက်ကိုဟာမတ်အဖွဲ့ကတုံ့ပြန်ထားပြီးတော့ဒီတုံ့ပြန်မှုပေါ်မှာစစ်စစ်သုံးသပ်နေတယ်လို့ကန်နေငင်ကြိုင်းဝန်ကြီးကပြောပါတယ်။ရွေးကောက်ပွဲရလဒ်ကိုပြောင်းပြစ်ဖို့ကြိုးစားတယ်ဆိုတဲ့စွဲချက်မှာသမ္မတဟောင်းထရန့်ဟာသူ့ကိုရေးယူလို့မရဘူးဆိုတဲ့ချီးပွားချက်ကိုယူကန်တရားရုံးကနေပြီးတော့ပယ်ချပါတယ်။လူမျိုးရေးချင်းတွေရဲ့အကြောင်းမြန်မာနိုင်ငံရခိုင်ပြည်နယ်ကိုမသွားဖို့နဲ့ရခိုင်ပြည်နယ်တဲကသူ့ရဲ့နိုင်ငံသားတွေအများထွက်ခွာဖို့ဆိုပြီးတော့အိန္ဒိယနိုင်ငံကသတိပေးချက်ထုတ်ပြန်ပါတယ်။
မြန်မာဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးချရတဲ့နောက်ဆက်တွဲအခြေအနေမြန်မာနိုင်ငံတွင်းကတရုတ်ထဲချုပ်လုပ်ငန်းတွေပြောင်းရွှေ့နေကြတဲ့အကြောင်းအမေရိကန်လွှတ်တော်မှာဘာမာကော့ကတ်စ်ဖွဲ့စည်းမှုအပေါ်အမေရိကန်စစ်တပ်အငြိစားဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်နဲ့ဆက်သွယ်မေးမြန်းခန်းတို့ကိုတော့သတင်းတွေပြီးမှနှာစင်ချရပါမယ်။အပတ်စဉ်ခဏတွေထဲမှာတော့မြေကြီးဩစာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလခီးသောအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတီမောင်တန်ကတင်ပြပေးပါအောင်ရှင
်။ Israel and Palestine စစ်သွေးကြွတွေကြားအပြစ်ခတ်ရစဲရနောက်ဆုံးဆိုပြချက်ကို Hamas ကတုံ့ပြန်လိုက်တဲ့အကြောင်း American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကအင်္ဂါနေ့မှာအတည်ပြုပြောကြားလိုက်ပါတယ်
။ Hamas responded tonight. We're reviewing that response now.
Hamas ကဒီနေ့ညတုံ့ပြန်လိုက်ပါတယ်အဲ့ဒီတုံ့ပြန်ချက်ကိုကျွန်တော်တို့သုံးသပ်နေပါတယ်မနက်ဖြန်မှာ Israel ဆိုတဲ့ကျွန်တော်ဆွေးနွေးပါမယ်လို့ပြောသွားခဲ့တာပါလောက်ရမှာတွေအများကြီးရှိနေပေမဲ့သဘောတူညီချက်ကဖြစ်နိုင်စရာရှိတယ်လို့ Mr. Blinken ကဆိုပါတယ်ဂါဇာမှာအပြစ်ရရေးအကူအညီပေးရေးတရားခွင်တွေလွတ်ရေးနဲ့ပတ်သက်တဲ့နောက်ဆုံးအဆိုပြုချက်ကိုအပြူသဘောစိတ်တတ်နဲ့တုံ့ပြန်လိုက်တယ်လို့ Hamas ကအင်္ဂါနေ့ကြေညာချက်မှာထုတ်ပြန်ပါတယ်အဲ့ဒီဟာမတ်ရဲ့တုံ့ပြန်ချက်ကရေပြူအားဖြင့်အပြုသဘောဆောက်ပါတယ်လို့မစ္စတာဘလင်ကန်နဲ့တွေ့ခဲ့တဲ့ကာတာဝန်ကြီးချုပ်ကလည်းအင်္ဂါနေ့မှာပြောကြပါတယ်မိမိတို့ပြည်သူတွေပေါ်ကျူးကျော်တိုက်ခိုက်တာကိုအဆုံးသတ်ဖို့အတွက်အကျုံးဝင်ပြည့်ပြည့်စုံနဲ့အပြစ်ခတ်ရစဲမှုမျိုးကိုလိုလားနေစေဖြစ်တယ်လို့ဟာမတ်ကဆိုပေမဲ့အစ္စရေးကတော့အဲ့ဒီလိုအမြဲတမ်းအပြစ်ခတ်ရတာမျိုးပယ်ချထားတာပါအမေရိကန်သတိပေးချက်ကိုမျက်ကွယ်ပြုပြီးဟူသီစစ်သွေးကြွတွေကတင်မောပြစ်ဒုံးကြီး6ဆင်းကိုပင်လယ်နီထဲပစ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတို့က VOA ကိုပြောလိုက်ပါတယ်။နိုင်ငံတကာရေကြောခုံသွဲရေးလမ်းကိုမတိုက်ခိုက်ဖို့နဲ့တိုက်ခိုက်ခဲ့ရင်အကျိုးဆက်ခံရလိမ့်မယ်လို့အမေရိကန်ကသတိပေးထားခဲ့တာပါ။အမေရိကန်ရေတပ်ကအဲ့ဒီဒုံးကြီးတွေထဲကအနည်းဆုံး10ဆင်းကိုပစ်ချနိုင်ခဲ့ပြီးတခြားဒုံးကြီးတွေကပင်လယ်ထဲကျသွားခဲ့တယ်လို့အမည်မဖော်လိုတဲ့အရာရှိသူကပြောပါတယ်။အဒီလိုအင်္ဂါနေ့ကတိုက်ခိုက်ခဲ့ရမှာဘာဘီရိုအလန်တင်ထားတဲ့ UK ပိုင်းသင်္ဘောတစ်စင်းအနှင်းငယ်ထိသွားခဲ့တယ်လို့ UK လုံခြုံရေးလုံခြုံရေးအမ်ဘရီကပြောပါလေ။ဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့ Houthi စစ်သွေးကြွတွေရဲ့ drone တွေနှစ်စင်းကိုမိမိကိုယ်ကိုကာကွယ်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ကပြောကြားပြီးနိုင်အတော်ကြားမှာ Houthi ကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါလေ။အမေရိကန်က Houthi နဲ့စစ်ဖြစ်နေတာမဟုတ်ကြောင်း Houthi နဲ့စစ်ဖြစ်ချင်တာလည်းမဟုတ်ကြောင်းဒါပေမဲ့သူတို့ကဆက်လက်တိုက်ခိုက်နေမယ်ဆိုရင်တော့သူတို့ကိုတိုက်နိုင်စွမ်းရည်ရော့သွားအောင်တော့ဆက်လက်ဖြည့်ဆည်းရပါလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ပက်ရိုက်တာကတနင်္လာနေ့ကပြောလိုက်ပါတယ်တမရဖြစ်တာကြောင့်2020ရွေးကောက်ပွဲကိုဥပဒေမဲ့ပယ်ဖျက်ဖို့ကြံစီခဲ့တယ်ဆိုတဲ့ဆွဲဆိုခြင်းကနေမစ္စတာထရမ့်မှာကင်းလွတ်ခွင့်မရှိဘူးလို့ဝါရှင်တန်ယူကန်တရားရုံးကအင်္ဂါနေ့မှာတညီတညွတ်ထဲဆုံးဖြတ်လိုက်ပါတယ်တမရဖြစ်တာဝန်ရှိနေစဉ်နောက်ဆုံးရက်တွေမှာလုတ်ခဲ့တာကြောင့်သမ္မတတရားရဲ့တာဝန်ပူတရားတွေနဲ့ဆက်ဆက်နေပြီးသမ္မတကိုတရားဆွဲလို့မရတဲ့အတွက်ဒီအမှုကိုဆွဲဆိုမရဘူးလို့မစ္စတာထရမ့်နဲ့သူ့ရှေ့နေတွေကရှောက်ထားခဲ့ကြတာပါတရားရုံးမှာတရားသူကြီး၃ယောက်ကစဉ်းစားခဲ့ပြီး၃မဲ၃ညမဲနဲ့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သမ္မတဟောင်းမစ္စတာထရမ့်မှာနိုင်ငံသားတယောက်ဖြစ်လာပြီးအခြားသောရာဇဝတ်ကြောင်းအရဆွဲဆိုခံရသူအားလုံးခုခံတယ်လို့မျိုးခုခံရမှာဖြစ်တယ်လို့တရားရုံးကဆိုပါတယ်ရွေးကောက်ပွဲကိုလွှတ်တော်ကအတည်ပြုအမှာဖီလန်ကလန်လှုပ်ဖို့ဒုတိယသမ္မတအပြင်ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေနဲ့တရားရေးဌာနကိုဖိအားပေးခဲ့ပြီးမဲပသမာမှုရှိတယ်လို့မစ္စတာထရမ့်ကပါရင်းစွာပြောဆိုခဲ့ကြအောင်အစိုးရအထူးရှင်းနေမစ္စတာဂျက်စပစ်ကမစ္စတာထရမ့်ကိုတရားစွဲဆိုခဲ့တာပါသမ္မတဟောင်းထရမ့်မှာစွဲဆိုချက်ပေါင်း Bosa the Kuna dear movie, a chai as we move Domule, yes, I near Bade, a mom look at Babulo, Mr. Tramado, Pio Bade.
ကျန်တဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထုံမီတာ32ကီလိုဟတ်9339နဲ့9186တုံညာလိုင်းထုံမီတာ89ကီလိုဟတ်6တင်9တုံညာပထမနိုင်ဝယ်မှာလိုင်းနဲ့မီတာ129ကီလိုဟတ်တင်9ခွန်9ရူကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင်ပေါ်ဒူးမနေ့တဲ့တဲ့တွေကို မြန်မာနိုင်ငံရောက်နေကြတဲ့အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမတွားကြဘူးအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကသတိပေးစာထုတ်ပြန်လိုက်ပါတယ်ရခိုင်မှာလုံခြုံရေးအခြေအနေယိုယွင်းလာတာကြိုးလိုက်တွေအပါအဝင်ဆက်သွယ်ရေးစနစ်ယိုယွင်းလာတာမရှိမဖြစ်ပစ္စည်းတွေစိုးစိုးဝါးဝါးရှားပါးလာတာကြောင့်အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမတွားကြဘူးအိန္ဒိယဆိုတာကသတိပေးလိုက်တာပါရခိုင်ကို
ဖြစ်ပြက်နေတဲ့ကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပေါ်ဆိုးရိမ်တဲ့အကြောင်းအိန္ဒိယနိုင်ငံရဲ့လုံခြုံရေးပေါ်ဆဲအောင်နိုင်တဲ့အကြောင်းရေးပေါ်အခြေအနေတက်တန်းထပ်တိုးလိုက်ပြီးမကြာမီနိုင်ပိုင်းတွင်မှာပဲနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Randy R. Jaiswal ကပြောကြားကြောင်း Hindustan Time သတင်းကဆိုပါတယ်အကြမ်းဖက်တာတွေရပြီးအားလုံးပါဝင်တဲ့ Federal Democracy ကိုကူးပြောင်းဖို့အိန္ဒိယကပြောခဲ့ပါတယ်အပြုသဘောဆွေးနွေးပွဲတွေကတစ်စတိုင်းပြည်ရဲ့ငြိမ်းချမ်းရေးတည်ငြိမ်ပြန်လည်ဖြစ်ပေါ်လာဖို့ဒီကိစ္စကိုတော့စောစောဖြေရှင်းစေလိုပါတယ်လို့ Mr. Randy R. Jaiswal ကပြောပါတယ်ခင်ဗျာ Ukraine စစ်တပ်အောက်မှာ drone strike တပ်ဖွဲ့ကိုသီးခြားတပ်ဖွဲ့ဖြစ်ဖွဲ့စည်းဖို့လက်မှတ်ထိုးလိုက်တယ်လို့သမ္မတ Volodymyr Zelensky ကအင်္ဂါနေ့ကပြောလိုက်ပါတယ
် Подписав указ, який розпочинає створення у наших
Нага вої кейса မဟုတ်ပါဘူးမကြမီအနာဂတ်မှာကိုရက်လက်မြင်ရနိုင်တဲ့ကိစ္စပါလို့လဲသမ္မတဇယ်ンスကီးကပြောသွားပြတာပါ drone တွေရဲ့ကျေးဇူးကြောင့်ပင်လယ်နဲ့ထဲကလုံခြုံရေးအခြေအနေကိုယူကရိန်းကပြောင်းလဲနိုင်ခဲ့တယ်လို့လဲသူကဆိုပါတယ် drone တွေနဲ့အလုံးလုံးမဲ့ဝန်ထမ်းတွေရဲ့ယာထုတွေအထုတပ်ဖွဲ့ဖွဲ့စည်းရေးလက်ချင်ရေး drone ရင်ပေါင်းများစွာထုတ်လို့ရေးအတွေ့အကြုံတွေကိုစနစ်ကျပြန်ပြီးဖြစ်အောင်လုပ်ရေးနဲ့အကောင်းဆုံးစိတ်ကူးစိတ်တမ်းရှိသူတွေနဲ့အထူးကြွတ်ကျင်သူတွေကိုဒီနယ်ပယ်မှာလောက်ကင်ကြဖို့ဆွဲဆောင်ရေးစတဲ့အလုပ်တွေလုပ်အောင်မယ်လို့လဲသမ္မတဇယ်ンスကီးကပြောပါတယ်။ဒါတွေဟာစစ်တပ်ကာကွယ်ဝန်ကြီးဌာနနဲ့အစိုးရအတွက်အလုပ်တွေဖြစ်တယ်လို့သူကဆိုပါတယ်ခင်ဗျာ။တရုတ်အမေရိကန်တို့နဲ့ပြန်ဆိုင်နိုင်ဖို့အတွက်ဥရောပသမဂ EU အဖွဲ့ဝင်နိုင်ငံတွေနဲ့အမတ်တွေဟာတန်ရှင်းနည်းပညာထုတ်လို့ရေးဥပဒေကြမ်းတက်ကိုအင်္ဂါတွေကသဘောတူလိုက်ကြတဲ့အကြောင်းဥရောပကော်မရှင်ကကြေညာပါတယ်။ဒီနည်းပညာနယ်ပယ်ထုတ်လို့ရေးမှာတရုတ်ပေါ်မိခိုနေရတာကိုရှော့ချပြီးဥရောပမှာပို့ပြီးရင်းနှီးမြှုပ်လံလာအောင်ရည်ရွယ်ပါတယ်။မနေ့တုန်းကတန်ရှင်းနည်းပညာလုပ်ငန်းတွေကိုပံ့ပိုးပေးဖို့ဒေါ်လာ369ဘီလီယံကိုအမေရိကန်ကရထားခဲ့ပါတယ်။အမေရိကန်ရဲ့အစီအစဉ်ထဲမှာအခွင့်ဆိုင်ရာမဲ့လုံးတွေလည်းပါလာမှုဥရောပကထုတ်လို့သူတွေကိုဆွဲဆောင်သွားနိုင်ခြင်းရှိနေတာကြောင့် EU အနေနဲ့မနေ့ကစပြီးအစီအစဉ်တွေကိုချမှတ်ခဲ့တာပါ။ဥရောပကိုရောက်လာတဲ့ဆိုလာပြား90ရာခိုင်နှုန်းကတရုတ်ကလာတာလည်းဖြစ်နေပြန်ပါတယ်ယူကရိန်းရုရှားစစ်ပြီးတဲ့နောက်ရုရှားပေါ်စွန့်အိမ်မီခိုနေရတဲ့အန်ယာကိုအခုနည်းပညာဆိုင်ရာထုတ်လို့ရေးမှလည်းတရုတ်ပေါ်မီခိုနေရတာကိုရှော့ချဖို့ဒီဥပဒေကြမ်းကိုရေးဆွဲခဲ့ကြတာပါ2030ရောက်ရင် EU မှာအသုံးပြုတဲ့တန်ရှင်းနည်းပညာထုတ်လို့ရေးရဲ့40%ခန့်တုန်းက EU ကထုတ်လို့တာပဲဖြစ်ရမယ်လို့ဥပဒေကြမ်းကကြီးမန်းထားပါတယ်အဖွဲ့ဝင်နိုင်ငံတွေရဲ့ EU ပါလီမန်ကအတည်ပြုပြီးတဲ့နောက်ဥပဒေကြမ်းကအသက်ဝင်လာမှာပါ
သတင်းတွေကိုဥတ္တမောင်တန်ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုအလှည့်ပေးပါမယ်စစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့နယ်တွင်ကနေ जा ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တရချုပ်ဟာဖေဖော်ဝါရီလ6ရက်နေ့မနက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံထွက်ပြေးသွားတယ်လို့သိရပါတယ်ခုချိန်ထိဆိုရင်မြန်မာနိုင်ငံဘက်ကနေ जा ဆောင်တပ်ဖွဲ့နဲ့မိသားစုဝင်229ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုခိုးဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်။
တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့နယ်အတွင်းတောင်ပြိုလှဲ့ဝဲလှဲ့ရနယ်ခြားဆောင်တပ်ဖွဲ့ဝင်တွေနဲ့တခြားစခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတာဒီကနေ့ဆိုရင်တော့229ယောက်အထိရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ဖေဖော်ဝါရီလ6ရက်နေ့မနေ့ပိုင်းကလည်းအေအေတပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တောင်ပြိုလှဲ့ဝဲနယ်ခြားဆောင်စခန်းအပအဝင်တခြားနယ်ခြားဆောင်တပ်တွေကစစ်ကောင်စီတပ်ဖွဲ့ဝင်တရားကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးလာကြတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်အနေနဲ့ထိုင်တဲ့ရိန်ဂျာတအူးကပြောပါတယ်
။မနေ့အရုံ3နာရီကျော်ကန်ကားနေဟိုပါလောင်ကလေးနေရာနေနေခြားဆောင်နဲ့ဟိုတိကျောင်းအပွေပေါ့တိကျောင်းအပွေတရားနဲ့တစ်ဆက်တယောက်ဘင်္ဂလားဒေ့ရှ်ကိုရောက်လာတယ်။အဲတောင်ပြိုကလည်းပါတယ်နာစီတောင်ကလည်းပါတယ်နောင်ဟိုကရေအောင်ချောင်းကလည်းပါတယ်
ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဦးကီယာမြို့ပါလောင်ခါလီကျေးရွာအတွင်းကစာသင်ကျောင်းတစ်ခုမှာ BGB ဘင်္ဂလားဒေ့ရှ်နဲ့ခြားဆောင်တပ်တွေကထိန်းနှိမ်ထားပါတယ်။ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲမှာတရားရရှိသူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစေကူတမှုပေးထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်နေတဲ့ရိုဟင်ဂျာတို့ကပြောပါတယ်
။သူတို့ကအခုဘင်္ဂလားဆိုတာလောလောဆယ် BGB ကလောလောဆယ်သူတို့ကို BGB ရေးစီမှာသူတို့အလုံးဝင်တဲ့နောက်လာနေရပါရသူတို့စင်ကြတာပေါ့ဒါရသွားတယ်လို့ဆိုအဲစိတ်ကူးတာရှိသေးတယ်ဘင်္ဂလားဆိုတာနောက်တော့ဆုံးတယ်မနေ့က
ဟွန်ဒိုမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ခြေရွာတချို့ကိုမော်တာချီဆန်းတွေကျရောက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဒေသခံအုပ်သေးဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီအထက်ကနှစ်ဦးကတော့ဒဏ်ရာပြင်ထားပြီးအသက်အန္တရာယ်ဆိုရတယ်လို့ Cox's Bazar အခြေစိုက်နယ်စည်းမခြားတစ်ဆယ်ဝန်းများအဖွဲ့ MSF ဝန်ထမ်းတယောက်ကပြောဆိုထားပါတယ်။မောင်နှောမြို့နယ်အတွင်းကတောင်ပြိုလက်ဝဲလှက်ရနယ်ခြားဆောင်စခန်းတွေကိုအေအေရခိုင်တပ်တော်ကပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတောင်ပြိုလက်ရစခန်းကိုသိမ်းပိုက်ခဲ့ပါတယ်။ကျန်ရှိနေတဲ့တောင်မျိုးလဲဝဲစခန်းကိုလည်းထိုးစစ်ဆင်တိုက်ခတ်နေပြီးတနင်္လာနေ့ရောကတော့ပြစ်ခတ်တန်းတွေမကြားရဘူးလို့တိုက်ပွဲဖြစ်ပွားနေတဲ့နေရာနဲ့တမိုင်ကျော်လောက်မှာနေထိုင်တဲ့ရိုဟင်ဂျာတို့ကပြောပါတယ်
။ကျွန်တော်ဒီအတန်ကြာတာဟိုဟာလုံးပဲအဲညာ9နာရီကနေမနက်အဲ7နာရီတိပေါ့အဲ9နာရီခွဲတိပေါ့အစကန်တန်ထိုက်တယ်အခုမကြားသေးဘူးအခုနာနေနေနေပြီ။
ကြအပြင်ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားနဲ့ရတိတော်မြို့နယ်တွေမှာရှိတဲ့စစ်ကောင်စီဗျူဟာဂုံးတွေနဲ့တပ်စခန်းတွေကိုအေးအေးကထိုးစစ်ဆင်ပြီးတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ်
။ကြောက်တော်တို့မြောက်ဦးတို့မှာဆိုလေတာသူအဦးကတော့မြို့ပေါ်တန်ရင်းတွေတိုက်နေရပေါ့ဒီဟိုမြို့ပေါ်တန်ရင်းမှာဟိုငားလေးတွေကတော့ဟိုပြီးပါပြီနောက်တစ်ခုသုံးခုခေါ်ရသုံးခုရှိဒီကအဲ့ဒီတန်ရင်းကိုပူပေးနေဆိုအဲ့ဒီကခုပြန်သွားတယ်ဘောနောအဲ့ဒီကခုလေဟိုကျွန်တော်တို့ရေဟိုလက်နဲ့ချဖို့ပြောထားတယ်အဲ့ဒါအဲ့ဒီမှာအပွေရဖြစ်နေတယ်ပိတ်ပြင်းပြင်းထန်ထန်ဖြစ်နေလို့သိရတယ်ဒီတက်ပတ်ဖက်ဆိုရင်လည်းကျမဌာနချုပ်ပေါ့လေဟိုတက်ခါခါကျွန်တော်ချဖို့ဝင်တက်တယ်အဲ့ဒီနောက်ဟိုတန်ရင်းနှစ်ခုပေါ့လေအဲ့ဒီဟာလေးဟိုဝင်တက်နေတယ်တစ်ခုကတော့ရတာကြီးဆိုတော့အဲ့လိုမျိုးပြင်းပြင်းထန်ဖြစ်နေကြပါလေကြပါ
အခုလိုတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကတိမ့်နေချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးစာဝတ်နေရခက်ကြုံရပါတယ်။ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့အမောင်းတော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးစစ်ကောင်စီလှေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းဒေသခံအတော်များများဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။
ရန်ကုန်မှာရှိတဲ့တရုတ်အထည်ချုပ်ဆက်ယုံတို့ဟာကုန်ချမ်းနဲ့အထည်မှားတွေမရတော့တာကြောင့်မြန်မာနိုင်ငံကထွက်ခွာနေကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့မတည်ငြိမ်မှုကြားမှာတရုတ်လုပ်ငန်းရှင်တွေဟာလုခလာစာတိုးမပေးနိုင်တဲ့ပြဿနာတွေချုပ်ထဲအမှအော်ဒါသစ်တွေမရတာတွေကြောင့်တရုတ်နိုင်ငံယူနယ်ပြည်နယ်ရွှေလီမြို့ကိုရွှေ့ပြောင်းနေကြတာပါ။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထရာကိုကိုစီသူပြောပြပေးပါမယ်ရှင
်။ရန်ကုန်တိုင်းကတရုတ်ထဲကျုပ်စိတ်ုံတို့ချို့ဟာပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကိုရပ်နားပြီးတော့တရုတ်နိုင်ငံရွှေလီမြို့မှာပြောင်းရွှေ့လုပ်ကံနေကြကြောင်းရွှေလီမြို့ကမြန်မာလုပ်ငန်းရှင်တို့ချို့က VW ကိုပြောပါရယ်။နေဆက်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသားအများအပြားလည်းဒီစိတ်ုံတွေမှာအလုပ်လုပ်နေကြကြောင်းဌာနဆိုင်ရာတွေနဲ့နှီးဆက်တဲ့ရွှေလီမြို့ကမြန်မာလုပ်ငန်းရှင်တဦးက VW ကိုပြောပါရယ်။
ကျွန်တော်တို့သိရတာတော့ဗျာရန်ကုန်ကတရုတ်ပိုင်စိတ်ုံတွေကကျွန်တော်တို့ဟိုရွှေလီနေဆက်ဘက်ကိုအကုန်ပြောင်းဝင်ရတယ်။ကျွန်တော်တို့အထယ်ချုပ်ပေါ့ဗျာ။ဟုတ်လို့စိတ်ုံတို့အထယ်ချုပ်တို့ကစိတ်ုံတွေကသူတို့ဝန်ထမ်းတွေပြောတယ်ဗျာ။ချောရုံလောက်ရှိရကအုတ်တုတ်ဆိုင်အောင်ဆက်ကျုံးဆက်ရုံ
ကိုဗစ်ကပ်ရောဂါနဲ့အာနာဒိန်းနောက်ဆက်တွဲရိုက်ခတ်မှုကြောင့်ရန်ကုန်မှာရှိတဲ့တရုတ်ထွေကျုပ်ဆက်ရုံတွေဟာ Loguma, Sana Jarari, Ate Tamayarari, Kongjan Peladari, Nayin Sangayavare. Pilochini Rijan Bay Dengue, Sayumi, Shigali. Loguma Shachabio, Yadalo Leban, Hirulashinirava. Ate Ora Chabiri Nangan Rigale, Pirin Chinijan, Ate Tam Adobe. Tejo Sayunigu, Ashan Nangan, Chosibu, Bianchu, Pia Pigajavare. Tajo Chosayo Niga, Sikonsi, Anna Demi, now Bangarega, the PB Shoot Bian Dwagajau, Loguma Damagar Chuga, Vivu Piovare.
ทุกทีอย่างงงใจไม่เป็นเลยสมุสงก็สยองดีกว่าชุดเทอราชาบีเดนังงานชูกาพีอาร์พีกันจังแล้วตัวมาเยียพอจิตคุยต่างกันก็ฟิวก็เปลี่ยวไปแล้วท่านเนี่ยเนี่ยเสร็จเด็กนี่กงไปแล้วก็เดียวที่เทเจ้าออร่าบีเดไปอะไรบ้างก็ตัวมาไม่มาบิวออร่ามาชาโรวสุดเอ็นฟอร์เมชั่นตัวใหญ่เลยบอกเลยอุปายไปเนี่ยสมุสงบอกเลยไม่เป็นเลยสมุสงเนี่ยมาชีเนี่ยสยองดีกว่าจุดนี้อะไรแล้ว ดีสุดแต่กูได้จูชีสีเดสมุทรสงครามมาเซลตีฮารามูเอริฮาวชุยามะเอลูบิโอเลยวะเนาะแล้วก็ชุยามะจู่ๆจะขายไปอีไอ้บุบิเนสมุทรอพยพไปกูชุยามะมาฮาวดอเป็นเนี่ยไอ้ที่อยู่ไปกูไปจะขายชุยามะวะเนาะแล้วก็มาไอ้เด็กขวารู้เช่นรู้เอ็กูเลยบ่เลยไอ้ไอ้ลูกมือเส้นอาเจียมอยู่ในตัวไอ้มาเลยอะซาบิลูราวจันโอติยาราว
แต่ยุ่งใส่ยุ่งเปล่ามีอะไรยังคงงานในช่วยพี่อังบีโร่มีมาในสักก็แต่ยุ่งในงานช่วยลีสมุทรสงครามเด็กบ้านนี่เดี๋ยวสุดอาทิตย์จะทบทวนทาร์เรสเซนด์วีโร่ด้วยอะไรบ้างทวิเมติอุสุยาบังกลัวเวทไทม์สเตรนซ์ใจเอะท่านนั้นสัตว์ต้องเสียยาสุยช่วยลีสมุทรสงครามคงจะทอดูเดะตรงงานกุนิมาลูกันนี่เดะมีมาในงานได้ยี่ตัวก็ชิคันลูกตาอาลุยเอชิเซียกันนุ่งเหล่าชิวา คุณส่วนใหญ่ยุ่งมีมาในสักกูพี่บีเอาตัวลูกผู้ยายมีทางคุณเช่าทาร์เรมีมาอีดว่าก็เที่ยงกูจะต้องนิวาสิจังต้องเก็บไปดูช่วยกับฟิวิโกพี่ว่าเลยตัวเรื่องก็มีฮัจุฮาเลสเซปิซีเซย์อยู่ในเนี่ยเทเจอร์เซย์อยู่มิวโซมาเอาตัวลูกผู้ตัวจ้าละพี่จังเลยเที่ยวว่าละครับ
อเมริกันลุตเตอร์มีมาเยียกิสัยด้วยกูรีพับลิกันยอดมุกรับปาร์ตี้ในลงผู้ว่าลูกสาวเนี่ยพ่อบ้ามาคอกัสกูที่ทำลายเชียร์เพียงมีมาเยียลูกสาวยามาจะสุดที่เรื่องลูกสาวในเมื่ออาสุพิจตัวเจ้าอเมริกันสุดยิ่งซาจุดเดียวผู้มุ่งจีดาวดามีมีวันประกาศเปลี่ยนไปไม่ต้องเสียงอาสุงการีจะเส้นเสร็จตัวมีมีอันทาร์เรชี
เมื่อวานเราได้มีวันแบบเช่นคุณลูกพี่ก็ที่มีวันพิสูจน์ไปด้วยจริงๆไหมใช่จริงๆจริงไหมจริงๆมาสักเงินบ่เนาะจริงๆดิสคลีมาลีพี่เอาบุหรี่ไปจริงๆกูดีพี่เอาไปคอมเมนต์นะเนาะอารมณ์เป็นพี่เอาไปเอาสารีอารมณ์จริงๆปกติเอาหนี้เนี่ยพี่เอาละไปเพื่อมากุศลกุศลที่เราพี่เอารำหุบบ่าวหรือว่าที่มาพี่เอาจริงไหม
โอเคจริงๆว่าเช่นคือจะมาไม่ใช่นะครับเนาะที่เฟบรุยาที่นี่นะท่านนั่นสั่นดีเนี่ยมาในเนี่ยมาเสียอนาคตหมู่ต้องเนี่ยจีเรนี่มาเว่อเมริกันลูกจอดมาหรือว่าเป็นแค่ยอดที่มุกไปยอปาร์ตี้เนี่ยลงปูบางไปยอบ่เนาะเนี่ยมาไอจีก็ยังใช้ไม่พอประมาณก็แค่สกุลเพื่อจีไล่ไปที่ประมาณก็แค่สกุลเพื่อจีไล่ได้จ้าที่เนี่ยมาไอจีมาพลูมีแต่ยังหูชีว่าเลยเช่นเข้าใจ ไปทำอะไรดีตรงนี้มีอะไรมาบ้างเนาะดีอภิเษกที่เกี่ยวกับเรื่องพิจารณาเรื่องอะไรอย่างเงี้ยก็เนี่ยแล้วไอ้เราพิจารณาบทตัวกันเลยนี่มาชินีเดนี่ปีบ้ามาชินีเดนี่มาดีเนาะปีอินยูเอสเทมอเมริกามาชินีเดนี่มาดีอารมณ์ปูบังสังเวียนไรลูเดียวซาตะคุกับพิจารณาสรุปเมื่อไหร่จะมาเบียร์ปูบังสังเวียนลูชีเนี่ยอันนี้เอาเงี้ยไรสรุปเดียวซาไปทำอะไรตรงเบียร์เนี่ยดีพิจารณาดี
ทูเพื่อไล่เด็กขาจารอกูมีมาในงานเนี่ยมีมาเยี่ยนเนี่ยพัฒน์ไปแล้ว U.S. Congress มาเนาะโมบิโรโฟกัสบ่เนาะดีกาทาบิโรอายุมติวบิโรโมบิโรเล่าไหนเลยยี่นว่าเล่าไม่ได้จารอินฟอร์มบ่เนาะแต่แกเพื่อจะมาชีเป็นเนี่ยหัวเดียวจะเป่าเนี่ยเนี่ยบ้าเล่าได้สิเลยแล้วจะเอามาเล่าดีมีมาในงานเนี่ยพัฒน์ไปแล้วสัตว์ไปแล้วที่ดีเยาว์ๆมาเล่าไหนเอา ย้ายเราเอาเนี่ยมาเลยได้ไหมกูดิโอซ่าแนวเดิมบ่เนาะ next level แนวแนวเลเวลคิดว่าบีสรุปไอ้พวกก็เนี่ยมาในงานเนี่ยปฏิบัติกูบีโร่กูบีโร่ดิโอซ่าบีเนาะเนาะที่การทาบีโร่ที่ U.S. Congress เต็มอ่ะที่เอช่าดิโอซ่าเอเวอร์เคปเนาะกูบีโร่สามยี่ปีนั่นเองลูกจมารูเต็มมาเลย ဘာဘာကော့ကက်စ်မြန်မာကြီးရာကိုအထူးလုံးမဲ့ဒီအောက်လွတ်တော်တဲမှာပေါ့နော်ဖွဲ့တဲ့အဖွဲ့ကနေပြီးတော့သူတို့ရည်ရွယ်ချက်တွေကိုလည်းပြောထားတယ်အဲ့မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုထောက်ခံမယ်မြန်မာနိုင်ငံတွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေဥစားပြီးတော့မဖြစ်အောင်လည်းစူးစမ်းမယ်လို့ပြောတယ်ဒီအဖွဲ့ဖွဲ့လိုက်ခြင်းအပြင်ဒီမြန်မာနိုင်ငံမှာဘယ်လိုအခန်းကဏ္ဍတွေကိုတိုက်ရိုက်တက်ရမလို့ယူဆပါလဲရှင်
ဒီအဖွဲ့ရပါတော့ခုနကကျွန်မပြောသွားသလိုရယ်ဒီမြန်မာနိုင်ငံရေးရပတ်သက်ပြီးတော့ပို့ပြီးတော့ဟိုဘီယူဆိုင်ပြီးတော့ပူပရတိရောက်လုပ်နိုင်တယ်ပထမဆုံးကျတော့ကျွန်မခုနပြောသလိုဒီဘာမာအက်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဘတ်ဂျက်လိုရဲ့ဥစ္စာအဲ့ဒီဘတ်ဂျက်တွေကိုမရရတဲ့နေနဲ့ဒီအဖွဲ့ရလုပ်ပေးဖို့အများကြီးလုပ်ပေးနိုင်တယ်နောက်ပြီးတော့ဟိုဒီsanction တွေလုပ်တဲ့အခါမှာလည်း sanction တွေကိုပူပရတိရောက်အောင်အတွက်သူတို့တခါတည်းဒီသူတို့သူက Congress ဆိုတော့သူတို့က White House နဲ့ပူပြီးတော့ညံ့ညံ့ဆန်ဆန်ဆက်ဆံလို့ရနိုင်တယ်ဆိုတော့အဲ့ဒီဥစ္စာမျိုးကြီးဆိုလို့ရှိရင်သူပူပြီးတော့ပူမို့လုံနိုင်တယ်နောက်တစ်ခုကဒီအခုရှိနေတဲ့humanitarian assistant တွေပေါ့နော်အဲ့ဒီဥစ္စာတွေကိုလည်းပူပြီးတော့ထိထိရောက်ရောက်လုံနိုင်ဖို့အတွက်သူတို့လုပ်ပေးလို့ရတယ်လုပ်ပေးနိုင်တယ်လို့ပြောလို့ရတာပေါ့နော်လုပ်ပေးနိုင်တယ်ဒီအဖွဲ့က focus နောက်တစ်ခုကျတော့ကျမတို့ဒီအဖွဲ့ထဲမှာသူတို့ဗလီရဲ့ချက်ချတာတခုကဒီ administration မှာspecial envoy တခုကိုခန့်ဖို့လိုတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ဒီ special envoy နဲ့ခန့်လိုက်မယ်ဆိုလို့ရှိရင်ပုံမူပြီးတော့ပေါ့နော်သူဒီတယောက်ကဒီမြန်မာနိုင်ငံအတွက် special envoy ဆိုပြီးတော့ပို့ပြီးတော့ထိရောက်စွာအဓိကထားပြီးတော့လုပ်နိုင်မယ်လို့ကျွန်တော်တို့ခန့်ယူထားပါတယ
်ဟုတ်ကဲ့ပါရှင်အဲ့ဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအမေရိကန်အစိုးရကနေပြီးတော့ဒီ၃နှစ်ပြည့်မှာလေးအရေးယူတဲ့ campaign မှုတွေအသင့်ချထားပါတယ်ဆိုတော့ဒီအဖွဲ့ဖွဲ့လိုက်ခြင်းအပြင်ဒီလိုမျိုးတခါပိတ်ဆို့မှုတွေထပ်တိုးဖို့အားပေးရရောက်မယ်နောက်ပြီးတော့ Burma Act ပေါ့ American အစိုးရတဲမှာမြန်မာနိုင်ငံအတွက်အသုံးစရိတ်အတွက်တိုးဖို့ရည်ရွယ်ချက်လည်းပါပဲနောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ပေးဖို့အတွက်ကိုဒီ Burma Caucus ကနေပြီးတော့တွန်းအားပေးနိုင်မယ်ပေါ့နော်လွတ်တော်ထဲမှာပေါ့အဲ့ဒါဆိုလို့ရှိရင်ဒီလွတ်တော်ထဲမှာအရင်တော့ကလို့တစုအရင်တော့ကလို့တပွဲတပြားတယ်တယောက်တစ်ပေါက်စီလို့တော့မဟုတ်ဖိနဲ့တစုတယ်တွန်းအားပေးနိုင်တယ်လို့ပြောလို့ရတာပေါ့ရှင
်ဟုတ်ကဲ့အဲ့ဒီဥစ္စာဟိုညင်းဖြစ်သွားတာပေါ့ဒီဥစ္စာသူတို့အလုံးတယောက်တစ်ပေါက်လုပ်နေတဲ့ဥစ္စာကိုတစ်ခါလေစုပေါင်းလိုက်တဲ့အခါကျတော့သူတို့ ਨੇ ပို့ပြီးတော့အင်အားကြီးတာပေါ့နော်အင်အားကြီးပြီးတော့အချိန်နဲ့ပို့ရလာတယ်အဲ့နောက်ပြီးတော့လည်းအခုအချိန်မှာမြန်မာ၃နှစ်ကြာကြာမှာပေါ့နော်ဒီမြန်မာလူမျိုးတွေကလည်းအထဲကနေပြီးပြထားတယ်ဒီဥစ္စာနိုင်နိုင်တယ်စစ်တပ်ကိုသူတို့အများကြီးအခုသူတို့ဘိုင်းသူတို့အောင်မြင်အောင်တိုက်နိုင်ပြီဆိုတာလည်းပြထားတယ်ဆိုတော့သူတို့ဒီဘက်ကလည်းအရင်ပဲအားတက်တာပေါ့နော်ဆိုအဲနှစ်ခုလုံးဒီ၃နှစ်မြောက်မှာဖြစ်တာကတော့next level မြန်မာနိုင်ငံအတွက်နောက်တစ်ဆင့်ပေါ့နော်တိုးတက်ဖို့ဒီ pro democracy force တွေအတွက်ကိုဥပဒေတိုးတက်ဖို့အချိန်လာဖို့များတယ်လို့ပြောလို့ရတယ်
โอเคပါရှင်အခုလိုဗီဒီယိုကိုအချိန်ပေးပြီးတော့ဖြည့်ဆို့ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါတရုတ်ကားထုတ်လုပ်တဲ့ကုမ္ပဏီ BYD ဟာသူတို့ရဲ့လျှက်စစ်ကားတွေကိုအင်ဒိုနီးရှားနိုင်ငံမှာမိတ်ဆက်လိုက်ပါပြီဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးအလိမ္မာကပြောပြပေးပါအောင်ရှင
်တရုတ်ကားကုမ္ပဏီ BYD ဟာသူတို့ရဲ့လျှက်စစ်ကားတွေကိုနှစ်သမားစတင်ဖို့မိတ်ဆက်ခဲ့ပါတယ်BYD ရဲ့ CEO အမျိုးအစားကားကိုစစ်မြစ်ထပ်မှာအားပေးမှုတွေနဲ့အတူတွေ့ရပါတယ်။တရုတ်ကားကုမ္ပဏီ BYD ဟာအင်ဒိုနီးရှားနိုင်ငံမှာသူတို့ရဲ့ကားတွေကိုတရားဝင်မိတ်ဆက်လိုက်တာဖြစ်ပါတယ်။သူတို့ရဲ့ရည်ရွယ်ချက်ကအရှိတောင်အာရှရဲ့လျှက်စစ်ကားစည်းကွက်ကိုဥဆောင်နိုင်မှုပါ။ဒီကားမိတ်ဆက်ပွဲမှာလူကြိုက်အများဆုံးဖြစ်တဲ့ BYD ကားကုမ္ပဏီရဲ့စမ်းသစ်တီထွင်ထားတဲ့ကားအမျိုးအစား၃မျိုးကိုအင်ဒိုနီးရှားကားစည်းကွက်မှာပြသခဲ့ပါတယ်
။ And the largestcountry in Southeast Asia with significant development in
Indonesia နိုင်ငံကစမှုစွမ်းအားနဲ့စီးပွားရေးမှာတည်တည်တတ်တာဖွံ့ဖြိုးတိုးတက်မှုရှိတဲ့အရှေ့တောင်အာရှမှာအကြီးဆုံးနိုင်ငံဖြစ်ပါတယ်။ဒီတော့ဈေးကွက်မိတ်ဆက်ဖို့ကုမ္ပဏီတော်တော်များများအတွက်မဟာဗျူဟာမြောက်နိုင်ငံဖြစ်လာပါတယ်ကျွန်တော်တို့တိုးတက်မှုအခြေအနေကတော့အစိုးရညွှန်ကြားချက်နဲ့ကန့်ညီပြီးတော့ကျွန်တော်တို့စီစဉ်ထားသလိုဒီနှစ်နောက်ပိုင်းမှာဒီကားတွေကိုစထုတ်ဖို့အတွက်လမ်းကြောင်းပေါ်ရောက်နေပြီဆိုတာကိုဝမ်းမြောက်စွာကြေညာခြင်းပါတယ်
လက်ရှိမှာတော့အင်ဒိုနီးရှားနိုင်ငံရဲ့မြို့ကြီးတွေမှာကမ္ဘာကြီးပူတွေလာမှုနဲ့လေထုညီညွတ်မှုအပါအဝင်တဘာဝဘဝဝင်ချက်ဆိုင်ရာပြဿနာမျိုးစုံကိုရင်ဆိုင်နေရတာပါ ဒါကြောင့်2060ခုနှစ်မှာကမ္ဘာလုံးဆိုင်ရာဓာတ်ငွေထုတ်လုပ်မှုလုံးဝတုံ့ညာရောက်ဖို့လျှက်စစ်ကထုတ်လုပ်မှုဟာအရေးကြီးတဲ့အခက်အခဲမှာပါဝင်ပါတယ်BYD company နဲ့တခြားလျက်စစ်က EV ထုတ်လုပ်သူတွေရဲ့ပင်မတည်ရှိမှုဟာနိုင်ငံတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုလျက်စစ်ကသုံးဆမှုကိုအားကောင်းစေမှာဖြစ်ပါတယ်
Dari informasi yang kami dapat saat berbincang dengan eksekutif BYD.
BYD company ga tawin shi tu ri pyo de a chat le ya yin ni myo na mu ga dollar 1.3 billion shi ba de. Tholo mu swan yi ga 3 kwe phit pi lo. Di ni a mya pi tu ko me set de ga myu sa ri ga ro BYD Dolphin, BYD Addo 3 ne BYD C lo phit ba de.
လူတည်နေတဲ့တရုတ်လျက်စစ်ကားကုမ္ပဏီဟာဈေးကွက်မှာကာလကြာရှည်ဦးဆောင်နေတဲ့ Tesla ကုမ္ပဏီကိုအမိလိုက်နေပါတယ်။လျက်စစ်ကားဈေးကွက်မှာထိပ်ပြေးနေတဲ့ Texas အခြေဆိုင် Tesla ကုမ္ပဏီဟာ2023တနှစ်တာလုံးမှာထိပ်ဆုံးကနေရပ်တည်နေပေမဲ့2024အစောပိုင်းမှာထုတ်ပြန်ခဲ့တဲ့အယောင်စီးကိန်းဂဏန်းတွေအရတရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဒီပညာအချက်ကြာကြတဲ့ရှန်ကျန်းအခြေဆိုင် BYD ကုမ္ပဏီက2023ခုနှစ်နှစ်ကုန်နောက်ဆုံးသုံးလမှာ Tesla company ကိုအလဲထိုးနိုင်ခဲ့ပါတယ်2024ခုနှစ်အစောပိုင်းမှာအင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုဟာ Vietnam အခြေစိုက် Motorola company VinFast ရုံကိုတွားရောက်လည်ပတ်ခဲ့ပါတယ်ဒီခေတ်စဉ်မှာအင်ဒိုနီးရှားနိုင်ငံမှာနိုင်ငံစုံအတွက်စက်ရုံစောက်ဖို့နဲ့မြင်းမြန်ရည်ရည်ပြုတ်နံနိုင်ဖို့လိုအပ်တဲ့အရာတွေကိုလှုံ့ဆော်မယ်လို့သမ္မတဂျိုကိုဝီဒိုဒိုကပြောကြားခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာအမေရိကန်ဒေါ်လာ 1.2 ဘီလီယံရည်ရည်ပြုတ်နံပြီးတော့နှစ်စဉ်ကားအစီးရေ 5,000 ထုတ်လုပ်နိုင်တဲ့စက်ရုံစောက်ဘယ်လို VNN နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်တဲ့ကုမ္ပဏီကဆိုပါတယ်။လျှက်စစ်ကားငားတဲ့လုပ်ငန်းဖြစ်တဲ့ Green SM အများစုကိုပိုင်ဆိုင်တဲ့ Motor Car Company VinFast တည်ထောင်သူကလည်းအင်ဒိုနီးရှားနိုင်ငံမှာအမေရိကန်ဒေါ်လာ900ရင်းနှီးမြှုပ်နှံမဲ့အစီအစဉ်ကိုကျင်းပခဲ့ပါတယ်။ GoJet တည်ယူပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းမှာရိုးရိုးအငှားတက္ကစီကားတွေကနေလျှက်စစ်ကားအဖြစ်ပြောင်းနိုင်အောင်ကူညီပေးဖို့ BYD ကားကုမ္ပဏီကအင်ဒိုနီးရှားနည်းပညာကုမ္ပဏီPT Go to Gojek Tokopedia TBK နဲ့သဘောတူညီလက်မှတ်ရေးထိုးခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာ BYD ကုမ္ပဏီကဒေသခံမိဖတ်တွေနဲ့ပူးပေါင်းပြီးတော့2018ခုနှစ်ကတည်းကအများပြည်သူသယ်ယူပို့ဆောင်ရေးအတွက်လျှက်စစ်ဘတ်စကားတွေနဲ့လျှက်စစ်တက္ကစီအားအရေးတွေကိုပံ့ပိုးကူညီခဲ့တာပါရှင်။ကျေးဇူးလေးပါပါ။
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံလွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA updates ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရစေ။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရ2024ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညလိုင်းလမီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှတ်ခီးသွားအစီအစဉ်တို့ကိုနှားဆင်ချရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်။ မြန်မာနိုင်ငံရဲ့လေယာဉ်မြေဥပဒေမှာလေမြေဆိုရင်စပါးတမျိုးတည်းကိုသာဆက်ရမယ်လို့သတ်မှတ်ထားတဲ့အတွက်လက်တွေ့အခြေအနေနဲ့ကိုက်ညီခြင်းမရှိပါဘူး။ဒါနဲ့ပတ်သက်ပြီးတော့လေ့လာထားတဲ့ကိုခင်မောင်စုမင်းကအခုလိုတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံ2012စိုက်ပျိုးရေးဥပဒေအရစိုက်ပျိုးမြေအများဆုံးဖြစ်တဲ့လေမြေတွေပေါ်မှာအမျိုးသားရိက္ခာဖြစ်တဲ့စပါးတမျိုးတည်းကိုသာစိုက်ပျိုးခွင့်ရှိတယ်လို့သတ်မှတ်တာဟာလက်ရှိလေသမားတွေလက်တွေ့လှုပ်ဆောင်နေတာနဲ့လွဲချော်နေပါတယ်။လက်တွေ့မှာလေသမားတွေဟာမိုးစပါးပြီးရင်နှွေစပါးဆိုတာစိုက်ပျိုးကြတာရှိတယ်လို့အများစုကတော့စောင်းတဲ့နှွေမှာပဲမျိုးစုံအပါအဝင်တခြားသီးနှံတွေကိုပြောင်းလဲပြီးစိုက်ပျိုးကြပါတယ်။မိုးရာသီမှာမိုးရေတောက်ဆယ်ရေတောက်ကန်ရေတောက်စတဲ့ရေရရှိမှုသေးကြတဲ့အတွေ့စပါးစိုက်ပျိုးရမှာအဆင်ပြေကြပြီမဲ့စောင်းတဲ့နှွေစပါးအနေနဲ့ကတော့ရေရရှိမှုမသေးကြတဲ့အတွေ့အထွတ်နှုန်းမှလည်းရေရာမှုမရှိပါဘူးအဲ့ဒီအစားလေသမားအများစုဟာစောင်းပိုင်းနဲ့နှွေပိုင်းမှာရေရရှိမှုတိတ်မလို့အပ်တဲ့ပဲမျိုးစုံနဲ့တခြားသီးနှံတွေကိုပြောင်းလဲစိုက်ပျိုးတာကအကျိုးအမြတ်ပိုပိုရရှိကြပါတယ်လက်တွေ့အရလည်းလက်သမားတွေကသူတို့ရဲ့စိုက်ပျိုးမြေကိုဘယ်လိုအသုံးချရင်ကောင်းမလဲဆိုတာနားလည်ကြတဲ့အတွေ့ချမှတ်ထားတဲ့ဥပဒေတွေကိုဂရုစိုက်ကြတာလည်းမရှိပါဘူးအဲ့ဒီလိုလက်မြေပေါ်မှာတခြားသီးနှံကိုစိုက်ပျိုးတဲ့အတွေ့အရေးယူတားမြစ်တာတော့မရှိသလောက်ရှားပါပါတယ်သို့သောပြဋ္ဌာန်းထားတဲ့2012လေယာဉ်မြေဥပဒေဟာလက်တွေ့အခြေအနေနဲ့ကိုင်းညီခြင်းမရှိတော့ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသအခြေစိုက်ပြီးလေယာဉ်မြေဥပဒေရေးရာနဲ့တောင်သူလယ်သမားအခွင့်အရေးသင်တန်းတွေပေးနေသူတဦးကအခုလိုပြောပြပါတယ်
2012လေယာဉ်မြေဥပဒေကတော့အဲ့ဒီစဘာကိုတော့ဖြစ်မနေစိုက်မှာပေါ့လေလေမာစဘာကိုဖြစ်မနေစိုက်ပြီးဒါပါဒီနန်ရောလိုလလဆိုင်လိုလိုရရဆိုတဲ့အားမျိုးပြန်ခန့်ထားတယ်။ဒါပေမဲ့ဥပဒေတွေကကျွန်တော်တို့တောင်သူတွေတပါးတွေရဲ့တွေ့ဘဝနဲ့အဟံပညာတွေရှိတယ်။ငိုးမှာငောင်းရည်သွင်းပေါ့ဗျာ။ငောင်းရည်သွင်းချောင်းရည်သွင်းလေတွေကဒီငိုးမှာရေပေါ်တဲ့အချိန်မှာစပားကိုစိုက်တယ်။ဆောင်းသွင်းမှာကြတော့ကလဘဲကိုပြောင်းစိုက်တာ။အဲ့ဒါလည်းအဲ့လဲမှာပဲ။အဲ့ဒါလည်းကျွန်တော်ဥပဒေနဲ့မကြီးဘူးပေါ့ဗျာ။ဒါပေမဲ့ဒေသလိုအပ်ချက်အရအဲ့လိုစိုက်မှာမျိုးဖြစ်မှာ။ဘာလို့ဆိုတော့စောင်းမှာကျွန်တော်တို့စဘာကိုစိုက်လို့မရအောင်ရေမရနိုင်ဘူးရေမရှိဘူးနောက်တစ်ခါလေဦးဒီလိုကလပဲလိုပဲမျိုးကိုပြောင်းစိုက်လိုက်တဲ့အတွက်သူကလေယာဉ်ကြီးလေမြေကိုပို့ပြီးအောင်မှာရေစီဩဇာပို့ကြွယ်ဝစေတယ်ဒီနံကိုအဲ့လိုမျိုးပြောင်းစိုက်တဲ့ဟာကဒီရေစီလွာကိုပို့ပြီးအောင်မှာကောင်းစေပေါ့ဗျအဲ့တော့အခုတောင်းတရားဒီစဘာပြီးရင်ကလပဲကိုပြောင်းစိုက်တယ်ဆိုတဲ့ဟာကလက်တွေ့မှာတော့အဲ့လိုဝင်ရောက်ဆက်ပတ်တာတော့မရှိဘူးဒါပေမဲ့ဥပဒေတောင်းတဲ့နမရာတည်ယူနေတဲ့လက်တွေဘဝနဲ့ကြတော့မကပ်ယူဘူးဗျ။ဘယ်မြေမှာဘလို့ဆက်ရမယ်၊ဘယ်ရာသီမှာဘယ်ပြည်နယ်ကိုဆက်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာတောင်းသူတွေကိုလွတ်လပ်လပ်ဆုံးဖြတ်ခိုင်းတာဟာအကောင်းဆုံးပါ။ကျွန်တော်တို့စဘာပြီးစဘာဆိုင်တာလည်းမတော်မှုလို့ပဲပြောရမှာပါလေ။စဘာပြီးရင်ပဲပေါ့။ဒီလက်စနောက်စဘာပြန်ဆိုင်အဲ့လိုအကောင်းဆုံးပါဘူးဗျ။တောင်းသူတွေကိုလွတ်လပ်စွာဆိုင်ပြိုးခွင့်ပေါ့။ဒီနယ်များကိုလွတ်လပ်စွာဆိုင်ပြိုးခွင့်လေယာဉ်မြေဥပဒေမှာတိတိကျကျခွင့်ပြုပေးလိုက်ရင်ဒီပြဿနာတွေကအလုံးရှင်းတော့မှာပဲ။
စိုက်ပျိုးမြေတွေပေါ်မှာသီးနှံတစ်မျိုးတည်းကိုစိုက်ပျိုးတာဟာမြေစည်းလွားပြုံးတိမှုကိုဖြစ်ပွားစေတယ်လို့မြေကြီးအတွင်းကအပင်ရဲ့အာဟာရဓာတ်တွေကိုလည်းဆုံးရှုံးစေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ဥပမာမြေလက်ဒေသကစီထွက်သီးနှံအထူးသဖြင့်နှမ်းနယ်မြေဘဲကိုအ धिक စိုက်ပျိုးကြတဲ့ရာမြေတွေမှာဆိုရင်တောင်သူတွေကနှမ်းနယ်ဘဲကိုအလှည့်ကျစိုက်ပျိုးပေးကြပါတယ်။နှမ်းကပုံမိုဈေးကောင်းရအထွက်ကောင်းပေမဲ့မြေစည်းလွားကိုတဘာဝအရာပြန်လဲဖြည့်တင်းပေးတာနဲပါတဲ့အတွေ့နောက်တစ်နှစ်မှာအဲ့ဒီနေရာမှာတဘာဝအရာမြေစည်းလွားကိုပြန်လဲဖြည့်တင်းပေးတဲ့မြေဘဲကိုစိုက်ပျိုးကြပါတယ်ဒီလိုနှမ်းတလဲပဲတလဲစိုက်ပျိုးလိုက်တဲ့အတွေ့တဘာဝမြေစည်းလွားကိုပြန်လဲဖြည့်တင်းပေးရာရောက်ပါတယ်အလားတူအမျိုးသားရိက္ခာသီးနှံဖြစ်တဲ့စဘာကိုလဲမြေတွေပေါ်မှာအ धिक စိုက်ပျိုးရမှာဖြစ်ပေမဲ့နောက်ဆက်တွဲစောင်းတဲ့နှွေအပိုင်းမှာပဲမျိုးစုံအပါအဝင်တခြားသီးနှံတွေကိုပြောင်းလဲစိုက်ပျိုးတာဟာသဘာဝမြေစည်းလွားကိုတိုးပွားရာရောက်တယ်လို့စိုက်ပျိုးရေးပညာရှင်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်လက်ဖြင့်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတစ်ဦးဖြစ်တဲ့ကိုထက်ဇော်ထွန်းကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ဒါမြေစီလွာရှူတောင်းကနေပြီးတော့ကြည့်မယ်ဆိုရင်ပေါ့နော်စပားပြီးစပားဆိုင်တာတို့နောက်တစ်ခုကတော့တောင်ပေါ်တင်းနေနေအနေနဲ့ဆိုရင်တောင်သူတွေနေနေနေနဲ့ပြောင်းပြီးရင်ပြောင်းနေထပ်ဆိုင်တာတို့ပေါ့နော်အဲ့လိုမျိုးတင်းနံတစ်မျိုးတည်းကိုဆက်တိုက်ဆက်တိုက်ပေါ့နော်သူ့ຢာတီနဲ့ຢာတီပြောင်းပြောင်းပြီးတော့တင်းနံတစ်မျိုးတည်းကိုပဲထက်ခါဆိုင်တယ်ဆိုရင်မြေစီလွာအနေနဲ့ကြည့်မယ်ဆိုရင်အများကြီးရုပ်ရော်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုရင်ဒီတင်းနံတစ်မျိုးတည်းဆိုင်တာဖြစ်တဲ့အတွက်သူကြိုက်တဲ့မြေကြီးထဲမှာရှိတဲ့အာဟာရတွေပေါ့နော်နောက်တစ်ခုကသူကြိုက်တဲ့ຢာတီအနေထားတွေအားလုံးကတူညီနေတာဖြစ်တဲ့အတွက်ကြောင့်မြေစီလွာထဲမှာရှိတဲ့အာဟာရတွေအများကြီးစုပ်ယူပြီးသွားတဲ့အခါကျရင်ဒီလိုဆက်တိုက်ဆိုက်လိုက်မယ်ဆိုတော့မြေစီလွာထဲမှာရှိတဲ့အာဟာရတွေကသူတို့ကြိုက်တဲ့ဟာတွေကကျွန်တော်တို့ညော့နေသွားပြီးတော့ပေါ့နော်အဲနစ်ကြလာတာနဲ့အများမြေစီလွာလည်းပျက်စီးဆုံးရှုံးလာမယ်မြေစီလွာရဲ့အာဟာရဓာတ်တွေလည်းပျက်စီးဆုံးလာမယ်နောက်တစ်ခုကတင်းနံအခွက်လုံးမှာအင်ဂျီထိုးကျသွားမယ်ပေါ့နော်အဲ့လိုမျိုးပြဿနာတွေကြုံရတယ်အဲ့လိုမဟုတ်ဘဲနဲ့စပားဆိုင်တဲ့သူတွေအနေနဲ့မိုးစပားပြီးတော့ຫນွေစပားကိုမဆိုင်ဖင်းနဲ့ပေါ့နော်ဒါပဲမျိုးစုံလို့ပေါ့နော်အဲ့ဒီတိနံတွေကိုရွေးဆိုင်မယ်နောက်တစ်ခုကစပားပြီးပဲဆိုင်လိုက်တဲ့အခါကျတော့ပဲမှာကျတော့ကျွန်တော်တို့ကဒီလေထုထဲမှာရှိတဲ့နိုက်ထရိုဂျင်တွေကိုတဘဝအလျောက်ကျွန်တော်တို့ကဖြည့်ဆည်းပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မို့ဒီမြေစီလွာရဲ့အာဟာရတရားတွေကျွန်တော်တို့ကတက်လာမယ်ပေါ့နော်ပဲရဲ့ကြိုက်တဲ့အာဟာရဓာတ်တွေကျွန်တော်တို့ဒီစပားကြိုက်တဲ့အာဟာရဓာတ်တွေကလည်းမတူတာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီမြေစီလွာထဲမှာရှိတဲ့အာဟာရဓာတ်တွေကလည်းပေါ့နော်နစ်စင်ကျွန်တော်တို့ကတူညီတဲ့အာဟာရဓာတ်တွေကိုလည်းစုပ်ယူတာမဟုတ်တော့ဘဲနဲ့အဲဒီချပြီးတော့ပေါ့နော်သူတို့ရဲ့စုပ်ယူနေတဲ့ဒီပမာဏတွေကလည်းကျွန်တော်တို့ကမတူညီတာဖြစ်တဲ့အတွက်မြေစီလွာနဲ့မြေစီလွာထဲမှာရှိတဲ့အာဟာရဓာတ်တွေကလည်းအကုန်ခန်းသွားတာမျိုးတန်ပြီးတော့မရှိနိုင်ဘူးပေါ့နော်နောက်တစ်ခုကတော့ဒီကျွန်တော်တို့ပဲမှာပါဝင်တဲ့အဲရိုးပြက်လေးပါးတွေကိုကျွန်တော်တို့ကဒီလေထဲမှာကျွန်တော်တို့ကပြန်ပြီးတော့မိုးစပါးမှာပြန်ပြီးတော့ထဲထုတ်ထုတ်မျိုးလိုက်မယ်ဆိုရင်လည်းသူ့မှာပါဝင်တဲ့အာဟာရဓာတ်တွေကလည်းကျွန်တော်တို့ကတိုးလာမယ်ပေါ့နော်အဲ့ဒီတည်းမှာမှပြောင်းစိုက်ပြီးတော့ပဲဆိုင်လိုက်မယ်ဆိုရင်ပဲတယ်မဟုတ်ဘူးခြားသီးနှံဆိုင်လိုက်ခြင်းအပြင်သူတို့ရဲ့အမြင့်ဆင်းပြီးတော့မြေကြီးထဲမှာရှိတဲ့မြေစီလွာတွေကိုစုပ်ယူတဲ့အနေထားကလည်းမတူတာဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်အဲသူ့ထဲမှာပါဝင်တဲ့အာဟာရဓာတ်တွေကတဖြည်းဖြည်းကျွန်တော်တို့ကအဲအယုတ်ရောတဲ့ပြဿနာကိုကျွန်တော်တို့ကကာဝင်နိုင်မယ်ပေါ့နော်တိထက်ထပ်ခါစိုက်တာတဲ့စာရင်ပေါ့နော်တီးလဲအနေနဲ့မျိုးမတူတဲ့မျိုးဝင်မတူတဲ့တီးနံနေကိုကျွန်တော်တို့ကအထောက်ကျသူ့ရာသီလိုက်စိုက်ပေးမယ်ဆိုရင်ဒီညီစီလွာရဲ့အာဟာရဓာတ်တန်ဖိုးတွေကမြင့်တက်လာပြီးတော့ပိုးမွားရောဂါကြာရောက်မှုအန္တရာယ်မှာရော့ကျသွားမယ်လို့ကျွန်တော်တို့ကဒါပြောလို့ရပါတယ်
မြန်မာနိုင်ငံမှာ1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးပါလီမန်ဒီမိုကရေစီစနစ်ကိုဖျက်သိမ်းခဲ့ပြီးတဲ့နောက်တော်လှန်ရေးကောင်စီအနေနဲ့အုပ်ချုပ်ခဲ့စဉ်ကစတင်ပြီးတတ်မှတ်ထားတဲ့တီးနံကိုသာစိုက်ပျိုးရမယ်လို့အမိန့်ထုတ်တင်းကျပ်ခဲ့ပါတယ်အဲ့ဒီအခါစိုက်ပျိုးမြေနဲ့မကိုက်ညီတဲ့တင်းနံတွေကိုအာရမစိုက်ပျိုးခိုင်းခဲ့တဲ့အတွေ့တောင်သူလယ်သမားတွေအတိဒုက္ခရောက်ခဲ့ကြရပါတယ်။အဲပိုဆိုးတာကမြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအဖြစ်အမည်ပြောင်းအုပ်ချုပ်ခဲ့တဲ့အခါမှာလဲစီမံကိန်းတင်းနံအဖြစ်ပြဋ္ဌာန်းပြီးတာဝန်ကျေတင်းနံပေးသွင်းခြင်းမရှိရင်တခြားနေရာကိုရောင်းချခွင့်မရှိဘူးလို့သတ်မှတ်ထားတဲ့အတွေ့မိုးခေါင်တင်းနံပြတ်တဲ့အခါမှာဆိုရင်တောင်သူလယ်သမားတွေဟာအစုလိုက်အပြုံလိုက်ဖမ်းဆီးတာခံကြရရပါတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံကိုအစ္စရေးနိုင်ငံကစိုက်ပျိုးရေးပညာရှင်တွေလာရောက်ပြီးစိုက်ပျိုးရေးဝန်ကြီးဌာနကိုတင်နန်းပေးတာအကြံပေးတာတွေရှိခဲ့ပါတယ်စိုက်ပျိုးမြေပေါ်မှာတင်းနံတစ်မျိုးတည်းစိုက်ပျိုးတာဟာကိုယ့်အမျိုးသားရိတ်ခါကိုပြတ်တောက်အောင်လုပ်တာနဲ့အတူတူပဲဆိုပြီးပြောဆိုခဲ့တာကိုအဲ့ဒီအချိန်မဆလာအစိုးရကနေလာစဉ်ထုတ်ဝေခဲ့တဲ့တောင်သူလယ်သမားဂျာနယ်မှာဖော်ပြခဲ့ဘူးပါတယ်1988ခုနှစ်ရှစ်လေးလုံးလူတို့အုံကြွမှုကိုစစ်တပ်ကနေအကြမ်းဖက်နှိမ်နှင်းပြီးစစ်အစိုးရအနေနဲ့အုပ်ချုပ်ခဲ့စဉ်ကလည်းပထမပိုင်းမှာသတ်မှတ်စိုက်ပျိုးမြေပေါ်မှာသတ်မှတ်ထားတဲ့တင်းနံကိုပဲစိုက်ပျိုးရမယ်ဆိုတာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့တဖြည်းဖြည်းပြက်ပြယ်ပြီးအေးအေးယူဆောင်ရွက်တာမရှိခဲ့တော့ပါဘူးစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်ကနေရွေးကောက်ခံဝန်ကြီးချုပ်ဦးသိန်းစိန်အဖြစ်ပြောင်းလဲအုပ်ချုပ်ခဲ့စဉ်2012ခုနှစ်မှာတော့လေယာဉ်မြေဥပဒေတွေပြန်လည်စီစစ်ရေးဆွဲခဲ့စဉ်မှာစဘာကလွယ်ပြီးကျန်တဲ့အသင်းတန်တွေကိုသတ်မှတ်ပြဋ္ဌာန်းတာတော့မရှိတော့ပါဘူးလေယာဉ်မြေပေါ်မှာစဘာပဲစိုက်ပျိုးရမယ်ဆိုပေမဲ့လယ်သမားတွေကမိုးစဘာပြည်ရင်ကြိုက်တဲ့အသင်းတန်ပြောင်းလဲစိုက်ပျိုးတဲ့အခါမှာလည်းအေးအေးယူတာတော့မရှိပါဘူးခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မြန်မာတွေဦးတော်လှန်ရေးမှာလူငယ်တွေအများကြီးပိတ်ဆက်မှုတွေရှိနေပါတယ်။အဲ့လိုဘဝရင်ပီတော်လှန်ရေးအတွက်ပေးနေရတဲ့လူငယ်တွေအကြောင်းကိုယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကဒုတိယပိုင်းအဖြစ်တင်ဆက်ထားပါတယ်ရှင
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မျိုးတော်လှန်ရေးမှာဘဝတစ်ခုလုံးပေးဆက်တဲ့ရဲဘော်ကြီးကန်းအကြောင်းကိုယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကနေပြီးခဲ့တဲ့ပတ်ကတင်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းကိုဆက်လက်ပြီးနားဆင်ကြအောင်ဗျာ
။ပထမဆုံးပတ်ဝန်းကျင်ပဲကြားလိုက်ရတယ်။ဘာမှမသိဘူး။ slow motion နဲ့အားမရှိတော့လေ။အရာရာလှမ်းကြည့်။လှမ်းကြည့်တဲ့အချိန်မှာကျွန်တော်ထိသွားရေးဆိုတော့တိတ်လိုက်။အဲ့ဖြစ်တာတော့စက္ကန့်ပိုင်းလေးပဲခင်ဗျာ။ပြောတာတော့အရင်ကြားအောင်။အဲ့ချိန်မှာကျွန်တော်ညာကြီးကန်းလို့လှမ်းအောင်နော်။အေးဟုတ်တယ်ငါညူတောက်ကြရမှာဆိုတော့ကျော်ထပြရခင်ဗျာထပြရထပြရအချိန်မှာခြေကထပိုင်းပြန်ပြီးတော့ပြုတ်ကြဖို့ဆိုတော့နော်အဲ့အချိန်ကြတော့မှကျွန်တော်ခြေောက်ပြက်တာတိအတီးရဲ့အချိန်တစ်ဆက်တည်းမှာပဲနောက်တလုံးကခေါင်းကိုလာမှန်တယ်ဒါကြောင့်ခေါင်းထဲမှာအဆရှိတယ်မှန်တယ်မှန်တော့ခေါင်းထဲကတွေးရမျက်နှာခုလုံးရွှဲသွားတယ်တုတ်เสียရလည်းမရှိဘူးတုတ်လို့လည်းမရလက်ကလည်းရှုံ့လို့ပတ်ပြီးဟုတ်လို့ပြီးအဲ့ဒီအချိန်မှာတိလိုက်တာနောက်တစ်ခုတိရတယ်ငါတိလို့မရဘာလို့ဆိုတော့ဒီစကားဆောက်နိုင်နေတယ်ဆိုရင်တိလို့မရပြီးတော့ကျွန်တော်တချို့လူပြောခဲ့ခင်ဗျာဟိုကျွန်တော်ပြန်လာခဲ့မယ်ဆိုပြောခဲ့ဆိုတော့အသက်ရှင်မှုလူတွေရရနေတဲ့နဲ့ရှင်ကြံမှုလောက်ရမယ်ဆိုတော့ကျွန်တော်ဒီဘယ်ဘက်လက်နဲ့ဝတ်လိုက်တယ်နော်ဝတ်လိုက်တော့မီးလောင်မြင်နေမှာဆိုကျွန်တော်လက်ကမီးလောင်ပါတယ်ဒီဘက်လက်ကလေဒီပြားမီးလောင်ပါတယ်ဒါပေမဲ့အဲ့ဒါဟိုကျွန်တော်မခံစားနိုင်ဘူးအဝေးလိုက်တယ်9မိနစ်လောက်လွတ်ကြတယ်ဗျအဲ့ဒီအချိန်မှာပဲနောက်ဘာတစ်ဆင့်ထပ်လုပ်လဲဆိုတော့ကျွန်တော်ဘောင်းဘီထဲမှာတိုနီဝေးရှိတယ်ကျွန်တော်ရှီတန်းထွက်တိုင်းကျွန်တော်အမြင်ယူရေးစေးအိတ်ပေါ့ဗောနော်မက်တီအိတ်ကတော့မီးလောင်ပါတယ်ဘောင်းဘီအိတ်ကထဲမှာတိုနီဝေးရှိကြောင်းဖန်းစီပေါ့လေဒါပေမဲ့အာမရှိတဲ့အတွက်ကြောင့်မို့သိရမတိတ်ဒါပေမဲ့တက်တာရရတယ်ပေါ့လေကျွန်တော်ဟိုလာခဲ့ရေးပေါ်ရောက်တော့တိုနီဝေးကိုချီးပေးတယ်ပြီးတော့ကျွန်တော်နှစ်ယောက်ကြေးရတာနော်ဆိုတော့ဒီဖြစ်တဲ့စိတ်ကတော့ကျွန်တော်တို့အသက်ရှင်မှုလို့လေပေါ့လေအမရရအောင်မဖြစ်ဖြစ်တဲ့နေနဲ့ရှင်ကြံမှုတွေကြိုးစားရမယ်ဆိုရင်စိတ်ကခေါင်းနဲ့ရောက်လာတယ်ပြီးရဲ့ခါမှဒီအာရရှင်အမြင့်ဖြတ်တိုက်ဖို့အတွက်လည်းအားလုံးရှင်ကြံမှုလို့လေဆိုတာခေါင်းနဲ့ရောက်တယ်ပေါ့လေဟုတ်ကျွန်တော်ညီကအဲ့ဘုံပောက်ကွဲကျွန်တော်ခြေောက်ပြတဲ့ process မှာကျွန်တော်ညီပါကြာပါလားနော်ဟုတ်နောင်တော့မရဘူးနော်ဘာလို့ဆိုကျွန်တော်ဒီမြန်မာပြည်ပညာရေးမှလည်းကျွန်တော်သိရတခုပဲရှိမြန်မာလာတဲ့တော့အဲ့ဒီတရားနဲ့ပတ်သက်ရင်နောင်တာနောင်တာဆိုတာပြုသင်းသည်ကိုမပြုမိမပြုသင်းသည်ကိုပြုမိသည့်အတွက်အချိန်လုံးမပူပန်ခြင်းဆိုတော့သုံးစားလို့မရဘူးခင်ဗျာကျွန်တော်ကတော့ဒီအဲ့နောင်တာနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တစ်သလုံးလည်းနောင်တာမရခဲ့ဘူးကျွန်တော်တို့အကြီးအမားဆုံးဆုံးရှုံးမှုလို့ပြောလို့ရှိရင်တော့ကျွန်တော်ညီပဲဗျာမဟုတ်တော့ကျွန်တော်ညီကကျွန်တော်ဘွားရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ဒီအဲ child တွေလက်တွေဆုံးရှုံးတာတွေဘာညာတွေကကျွန်တော်စိတ်ဝင်တော့ဟောတော့ဒါဟိုလူကောင်းလဲခင်ဗျာဟိုစစ်မတိုက်လဲကားတိုက်ပြီးတော့ဆုံးဝင်လဲဆုံးပါချီဒီမှာဒါကိုဟိုမှာဖြစ်တယ်ဟာဒါပေမဲ့အဲကျွန်တော်ညီကြတော့အဲကျွန်တော်ညီလို့ပေါ့နော်အဲနာကမ်းမှာတက်လန်းနေရှိရဲ့လူငယ်တွေအများကြီးရှိရဲ့အဲသူတို့အနာဂတ်တွေဆုံးသွားတယ်အသက်တွေဆုံးသွားတယ်ဒါကတော့ကျွန်တော်တို့အချီးမအောင်ဆုံးရှုံးမှုပဲပေါ့နော်ဘာလို့ဆိုတော့ဒီသူတို့မှာအခွင့်အလမ်းအများကြီးရှိတယ်တိုးတက်စရာအများကြီးရှိတယ်သူတို့တွေးကြောက်အောင်မဲ့အရာတွေအများကြီးရှိတယ်ပေါ့လေဘာလို့လဲလို့ပြောလို့ရှိရင်ကျွန်တော်အမြဲခံစားအားကြောင့်လေရှည်တော်ကနေပြီးတော့တော်လင်းမှာပါဝင်ဆိုတော့အနာဂတ်မှာတက်လာမယ့်လူငယ်တွေကလူဖြစ်ဖက်အများကြီးကြံသေးတယ်သူတို့မှာတွေးကြုံရအကောင်းနိုင်ရဆူရရဖြစ်မယ်ခင်ဗျာတွေးကြုံရမှာအများကြီးရှိသေးတယ်သူတို့တက်တယ်ရကျွန်တော်တက်ပူတန်မိုးရှိကျွန်တော်ကတန်တန်းတော့လောက်ကိုဟိုနှစ်ပေါင်း20ရော30နီးပါးပေါ့လေကျွန်တော်အခု30ဖြစ်ပြီဟိုနေလာခဲ့ပြီးွားပြီတိတ်မယ်ဆိုလဲကျွန်တော်တို့အတွက်လုံလောက်တဲ့အခြေအနေခုရှိတယ်ပေါ့လေကျွန်တော်တို့အရင်ဆုံးတိုက်မယ်ဆိုပြီးတော့ကာလာလေးဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်ညီကြာသွားရသည်တော်လိုင်းမှာအချိန်မှလုံးဆုံးရှုံးမှုပဲအမေလည်းဆုံးသွားပြီခင်ဗျာဟုတ်ကျွန်တော်တို့ညီကိုနှစ်ယောက်ဒီတော်လေးဝင်နေအချိန်မှာအမေကအသေးကင်ဆာနောက်ဆုံးဆက်အဲဒါပေမဲ့ကျွန်တော်တို့ကအမှန်တော့ဗျာဟိုပုံမှန်တာမန်လူတွေဆိုလို့ရှိရင်တော့တာမန်လူတွေပဲပြောပါတော့အကိုချရတယ်မိတယ်နော်အမေကလည်းဆုံးကနေတည်ဆိုတော့ကျွန်တော်အမိနာပါပဲနေပြုစုဘောရိုးလေးဖြစ်တဲ့အောင်နော် အဲ့မဲ့ကျွန်တော်တို့ကဒီအကြောင်းကြီးကိုနှစ်ယောက်ကဆရာလေးထပ်တန်းနေပြီးတော့ခိုင်မာတဲ့ဆုံးဖြတ်ချက်လေးရှိပေါ့လေပြီးတော့ကျွန်တော်ကတော်လိုင်းပေါ့ဒီလောက်ကြီးကြာမယ်လည်းမထင်ရဲ့ညာအဲ့ဒါတော့နည်းနည်းလွှဲရပါကျွန်တော်ချောဖြတ်ပြီးရဲ့အခြေအမိနဲ့စကားပြောပြတယ်ဒါအမေရဲ့နောက်ဆုံးနေ့ရက်ဒီပြောပြတဲ့အချိန်မှာဒီအမေကလည်းကျွန်တော်အများကြီးမပြောနဲ့အများကြီးမပြောနဲ့ဆိုတော့ तू တတိယတားမြောင်တတိယတယ်တတိယကြာပါတယ်တတိယရှိသေးတယ်ကျွန်တော်စိတ်မချဘူးအမေကျွန်တော်တွေ့လို့ရှိရင်အလေးတဲလေးပေါ့လေ3မိနစ်5မိနစ်လောက်စကားပြောလို့ဆိုအမေကငိုဘူးအဲ့တော့ကျွန်တော်လည်းစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာမှာအလိုပြန်ပြီးတော့တည်နေရတဲ့အချိန်ဆိုတော့ထိခိုက်မှုရမ်းများအမေနဲ့တွေ့ရင်ကျွန်တော်ညီကြောင်ဘာပြောလို့ပြောရမလဲ။အာဆိုတော့ကျွန်တော်စကားအိတ်မပြောပြဘူးခင်ဗျာ။အဲ့
ဒါကတော့ရဲဘော်ကြီးကန်းကလက်ရှိတော်လိုင်းရဲ့အပေါ်မှာထားတဲ့သူ့ရဲ့ယုံကြည်ချက်ယက်တိချက်နဲ့ပိတ်ဆက်မှုတွေအကြောင်းကိုဆက်လက်ပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဒီစီစဉ်ကိုဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
အရှိလေပိုင်းမှာစစ်ပွဲကြီးထက်ပို့ပြီးတော့ကျေပြန့်မသွားအောင်အမေရိကန်ပြည်တော်စုကစီရေးအင်အားကိုရောတန်တမာရေးချင်းကံမှုတွေနဲ့ပါတုံးပြီးတော့တွန်းတွန်းတိုက်တိုက်လှုပ်ဆောင်နေပါတယ်။အစ္စရေးဟာမတ်စစ်ပွဲဆက်လက်ဖြစ်ပွားနေတယ်လို့အနောက်နိုင်ငံတွေရဲ့အကျိုးစီးပွားကိုဖျက်ဆီးတိုက်ခိုက်ဖို့အခိုင်အမာပြောနေတဲ့အီရန်ကြိုးတောင်နောက်ခံပေးထားတဲ့စစ်သွေးကြအဖွဲ့တွေအဖွဲ့အစည်းတွေရဲ့တိုက်ခိုက်မှုတွေကိုလည်းရင်ဆိုင်နေရတာဖြစ်ပါတယ်။ VOA သတင်းတောက်ဘာရိုနီကာဘောဒရက်အီဂလီစီယာသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်ရှင်။ဂျီမန်နိုင်ငံတွင်းဟာဟူဒီတပုံတွေရဲ့ပြစ်မှတ်36တရားကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကြီးစီမီလီကအောင်းမြင်မြင်တိုက်ခိုက်ခံခဲ့ပါတယ်။ဒါပေမဲ့လည်းရှေ့လေပိုင်းဒေသမှာဟူဒီတပုံတွေဒါမှမဟုတ်အီရန်ကျောင်းတော်ကံပေးထားတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေဒီထက်ပိုပြီးတော့ရှိမလာတော့ဘူးလို့အမေရိကန်ပြည်ထောင်စုအနေနဲ့ချက်တိပြမပြောနိုင်သေးပါဘူး။အမေရိကန်မျိုးသားလုံခြုံရေးချန်ပေဂျိတ်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါလေ
။ The central purpose of the strikes has been to take away capability.
အဓိကကျွန်တော်တို့တိုက်ခိုက်လိုက်တဲ့ရည်ရွယ်ချက်ကအီရန်နဲ့ဆီးရီးယားမှာရှိတဲ့အီရန်ကျောင်းတော်ကံပေးထားတဲ့စစ်သွေးကြွတွေရဲ့စီးရေးစွမ်းရည်ကိုလျော့သွားအောင်ထိုးနှက်လိုက်တာပါ။ဒီစစ်သွေးကြွတွေကအမေရိကန်တပ်ဖွဲ့တွေကိုဟူသီတပုံတွေနဲ့တိုက်ခိုက်နေတယ်လို့ပင်လယ်နီကဂုံတင်တင်မောတွေတွာလာနေတာကိုလည်းသူတို့ချင်းချောင်းနေပါတယ်။အခုကျွန်တော်တို့တိုက်ခိုက်လိုက်တဲ့အတွက်စစ်သွေးကြွတွေနဲ့ဟူသီတွေရဲ့တိုက်စွမ်းရည်အပေါ်မှာအကြီးအကျယ်တိုက်ရောက်မှုရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ဘက်ကလိုအပ်တယ်လို့အရေးကြီးလို့လှုပ်ဆောင်သွားအောင်ပါ
။ဒါပေမဲ့လည်းဟူသီတပုံတွေကသူတို့ဘက်ကစီးရီးယားဆက်လက်တိုက်ခိုက်နေ ਉ မယ်လို့အခိုင်အမာပြောဆိုနေပါတယ်။ဒီစစ်ပွဲဟာဂါဇာမှာဟာမတ်စ်တွေကိုအစ္စရေးဘက်ကတိုက်ခိုက်နေတဲ့အပေါ်လက်တုံပြန်လာဆိုပြီးသူတို့ကပြောဆိုနေပါတယ်ဂါဇာကမ်းမြောင်မှာဟာမတ်စ်တွေရဲ့ချမ်းမာရေးဝန်ကြီးဌာနအဆိုအရပြစ်ခတ်တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းပြည်သူ 28,000 သေဆုံးပြီး 6,600 ကျော်ထိခိုက်ဒဏ်ရာရတယ်လို့ပြောပါတယ်ရှေ့မင်းအဆိုအရဝန်ကြီးတူဖြစ်တဲ့ Navid Motion Abu Nastam ကအခုလိုပြောပါတယ
်ခရဂျတ်အဗနာအီယမန်
ကျွန်တော်တို့တွေ့နေရတာကကျူးကျော်တိုက်ခိုက်မှုတိမ့်ပိုက်မှုလူမျိုးရုံးတပ်ဖြတ်မှုနဲ့ဒါဇာကကျွန်တော်တို့ညီကိုတွေအတွက်စေးဝါးတွေမပို့နိုင်အောင်ပိတ်ပင်တာတွေပါဒီမင်းနိုင်ငံသားတွေဒီမင်းနိုင်ငံသားတွေတောင်ပေါ်လူမျိုးစုတွေနဲ့လက်နက်တွေအားလုံးကဒီကျူးကျော်မှုကိုရင်ဆိုင်ပြန်တိုက်ဖို့အစဉ်သစ်ရှိနေပါတယ
်အော်တိုဘာလ9ရက်အစ္စရေးနယ်တွေကိုဟာမတ်စစ်သွေးကြွတွေဝင်လာပြီးလူထောက်200လောက်ကိုတပ်ဖြတ်ခဲ့တဲ့အပြင်လူ140ကျော်ကိုဒဇာကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ရကဟာမတ်စ်ကိုတုံ့ပြန်တဲ့အစ္စရေးဘက်ကတိုက်ခိုက်တဲ့စစ်ပွဲတွေပေါ်ပေါက်ခဲ့တာပါအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူးကတော့အခုအထိဟာမတ်စ်စစ်သွေးကြွတိုက်ရင်24ခုထဲက18ခုကိုဖယ်ရှားရှင်းလင်းပြီးပြီဆိုပြီးတင်းကုန်နေနေကပြောပါတယ
်ဂျန်နလာစစ်တရားဒဇယ်ဒူရှင်း3ဒဗရင
်ဂျန်နီဒီရဲဟာမတ်စ်တိုက်ရင်တွေအများစုကဂါဇာကမ်းမြောင်တောင်ပိုင်းနဲ့ရာဖာဘက်မှာပါဒီအဖွဲ့တွေကိုလည်းကျွန်တော်တို့တုတ်တင်ရှင်းလင်းမှာပါ
အမေရိကန်ပြည်ထောင်စုကတော့အမေရိကန်နိုင်ငံသားယူဝင်ကြီးအန်တိုနီဘလင်ကန်ကိုအရှိအလယ်ပိုင်းကိုထပ်မံဆီလွတ်တဲ့ခီးစဉ်အသစ်တွေနဲ့ပြည်ပခဖြည့်ရှင်ရေးတန်တမာရေးချိုးဖောက်မှုတွေကိုဂုဏ်ယူပြောဆိုနေပါတယ်တိုက်ခိုက်နေတာတွေကိုရပ်ထားတာအပြစ်ခက်ရစည်နောက်ထပ်ထပ်တိုးတာတစားကန်တွေပြန်လွတ်ပေးတာနဲ့ပါလက်စတိုင်းကျင်းသားတွေနဲ့လဲလှယ်မှုစတဲ့ဘေးအယူဆိုပြချက်တွေတော်တော်များများအောင်မြင်မှုအတွက်ကန့်လန့်ထားပါတယ် American မျိုးသားလူကြိုးရေးချန်ပီ Jake Sullivan ကပဲ ABC ရုပ်သံကိုခုလိုပြောပါတယ်
The president has put his shoulder to the wheel on this.
သမရ Biden အနေနဲ့ဒီကိစ္စကိုအကြီးအကျယ်အောင်မြင်အောင်တာဝန်ယူလှုပ်ဆောင်နေပါတယ်။ Carter နဲ့ Egypt မှာရှိတဲ့ခေါင်းဆောင်တွေအားလုံးကိုသူဆက်သွယ်ပြီးတော့စကားပြောနေပါတယ်။နိုင်ငံစလုံးကအပေးယူညှိနှိုင်းမှုတွေမှာပါဝင်ကြတာပေါ့။ Israel နိုင်ငံခေါင်းဆောင်တွေနဲ့လည်းကျွန်တော်တို့အမြဲတစေဆက်သွယ်နေပါတယ်။ Hamas ဘက်ကတရားခံတွေကိုပြန်လွတ်ပေးခြင်းနဲ့စိတ်ရှိရပါလိမ့်မယ်။
ဒါ email သဘောတူညီချက်တွေချက်ချင်းဆိုသလိုလက်တလောထွက်လာတာမျိုးဖြစ်သေးမှာမဟုတ်တဲ့အကြောင်း Jake Sullivan ကပြောပါတယ်အချိန်တိကျသတ်မှတ်မထားနိုင်သေးတာကိုလည်းသူကပြောပါတယ်ကုလသမဂ္ဂက Israel နဲ့ Negev Rafah နဲ့ဂျာမာ Gaza ဘက်ကအိုးမဲ့အိမ်မဲ့ Palestine ဒုက္ခသည်တွေပြည်သိမ့်ကျနေပြီးမျှော်လင့်ချက်မဲ့ဆိုးဝါးဆုံးအချိန်ဒီပေါက်ကွဲလူနေပါအနေထားအတင်းကျပ်ဖိအားပေးခံနေရတဲ့အခြေအနေကိုကြုံနေရတယ်ဆိုပြီးတောက်ကြနေကသတိပေးချက်ထွက်လာပြီးတဲ့အချိန်အမေရိကန်ဆိုရမျိုးသားလူကြိုးရေးအချံပေး Jake Sullivan ရဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြရာအမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
စူပါမာရီယိုဂိမ်းဝါသနာရှင်တွေအတွက်အမေရိကန်ပြည်ထောင်စုဟောလိဝုဒ်မှာစူပါနင်တန်ဒိုဝေါ်ကစားကွင်းကြီးရှိနေပါပြီ။မတ်ရှင်ကင်းနန်တဲ့မှာမာရီယိုတို့ညစ်ကိုနဲ့အတူစိန်ခေါ်မှုတွေကိုအတူကြော်လွှားကစားနိုင်မဲ့ဂိမ်းကဘာကြီးစီကိုတော့မတ်ဆွမြတ်မွန်ကကဘာတလွှားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
1985ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario ဂိမ်းတွေပါပါတယ်။ကလေးလူကြီးမရွေးကစားနိုင်တဲ့ Mario ဂိမ်းတွေထဲက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတဝန်းဂိမ်းဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ဂိမ်းဇာတ်ကောင်တွေဖြစ်ကြပါတယ်။ Mario တို့နေကြတဲ့မို့တိုင်းပြည် Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက် Super Nintendo World ဆိုတဲ့ကစားကွင်းကြီးကို American ပြည်ထောင်စုအနောက်ချမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုယ်တိုင် game ကဘာကြီးတဲရောက်သွားသလိုဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါ။ Video Mapping, Projection Mapping, Augmented Reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေတဲ့တွေကို game တွေထဲရောက်နေသလိုဖြစ်အောင်လို့လှုပ်ထားတယ်လို့ LED မြင်ကွင်းကျညနေပြန်ပေါ်ကရုပ်လုံးကျဇာတ်ကောင်တွေအပြင်မှာပုံစံတူလှုပ်ထားတဲ့ game တွေကဇာတ်ကောင်တွေအရာဝတ္ထုတွေနဲ့တကယ့်ကိုတခြားကဘာတစ်ခုထဲရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလှုပ်ထားတာပါ။ကဘာကျော်ရုပ်ရှင်ကားတွေထဲကဇာတ်ဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအသစ်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်။
It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ဝင်ကန်းတွေကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာကျွန်တော်တို့ကကြွန့်ကျင်ပြီးသားဖြစ်ပါတယ်။အခုဟာက Nintendo နဲ့ပေါင်းပြီးတော့ဂိမ်းကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်ဖန်တီးရတာစိတ်လွှရှားဖို့လည်းကောင်းပါတယ်။ဒီကိုရောက်လာတာနဲ့ဂိမ်းတွေလုံးဝရောက်သွားသလိုဖြစ်ပါလိမ့်မယ်
။1985ခုနှစ်ထဲကဒီကနေ့အထိတမျိုးပြီးတမျိုးထွက်နေတဲ့ Nintendo ရဲ့ Super Mario ဂိမ်းပေါင်းက20ထက်မနည်းရှိပါတယ်။အဲ့ဒီဂိမ်းတွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါ။ဖျော်ဖြေမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတုန်းက Mario game တွေကိုဖန်တီးသူ game designer Shigeru Miyamoto ကိုရိုင်းလာပြီးတော့ကစားကွင်းကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်Super Mario game တွေကိုကိုရိုင်းစိတ်ကြိုက်ပါဝင်ကစားနိုင်သလိုဂိမ်းတွေကလို့အမှတ်တွေစုနိုင်ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ်
။ဒီ Yeah, when I was a kid, my parents, my dad, my uncle, they loved the old Mario stuff. We had an
Nintendo. ကျွန်တော်ကနေဘွားတွေကကျွန်တော်အမေရောအဖေရောအူလီရောကဘာရီယိုဂိမ်းတွေကိုတိတ်ကြိုက်ကြတာပါ။ဒီမှာ Nintendo ဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်။ပြောရရင်ကျွန်တော်ကလေးရွယ်တွေကဘာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်။အခုဒီဘုတ်ရောက်နေတော့ကျွန်တော်ကလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ
်။ I like it. It feels like a dream come true, right?
ရန်သဘောကျပါတယ်။အိမ်မက်ထဲကတိုင်တကယ်ဖြစ်နေတယ်လို့ခံစားရပါတယ်။ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ
်။အခုလို့ကြီးကြီးငယ်ငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတယ်Super Nintendo World ကစားဝင်းချီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ်
There's nothing better than being inside the land and you'll see kids 5 years old, grown men 50 years old.
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးအထိစိတ်လှုပ်ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးသူတို့ကအရင်ဂိမ်းထဲမှာသာကစားဝူးတဲ့နေရာတွေရှိဘူးအခုကိုယ်တိုင်သွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပ
ါဒီကစားခွင့်ကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားခွင့်ကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးဆက်တွေနဲ့မှုန့်ခွင့်တွေကစားပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game ဆက်ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြတယ်လို့ဤပညာကြောင့် game ဆက်ကောင်တွေနဲ့ကိုယ်နဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လှုပ်ထားပေးတဲ့အပြင်ကိုယ်နိုင်တဲ့အမှတ်တွေကိုလည်းအထူးလှုပ်ထားတဲ့လက်ပတ်ထဲမှာစုထားပြီးတော့ app ကနေတဆင့်ကိုယ့်ရဲ့အောင်မြင်မှုတွေကိုကြီးနိုင်မှာဖြစ်ပါတယ
် From the moment you enter you're just I think is totally immersed in this very kinetic environment
ကစားခွင့်ကြီးတွေရောက်ပြီးဆိုတာနဲ့ game တွေကအတိုင်းမနာမနေလှုပ်ရှားနေတဲ့ဝင်းကျင်တွေရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဂိမ်းဆက်ကောင်တွေဂိမ်းတွေကနေရာတွေအားလုံးကကိုယ်ပတ်ဝန်းကျင်မှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါလေဒီထဲမှာဘာစည်းကမ်းချက်မှမရှိတဲ့အတွက်ကိုယ်စိတ်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါတယ်ဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါတယ်မာရီယိုကတ်လည်းစီးလို့ရပါတယ်အခုဆိုအခါ200လောက်စီးပြီးတော့ပါပြီတစ်ခါစီးတိုင်းတွေ့ကြုံတစ်တွေ့ရလို့အချိန်ချင်းစီးလဲရိုးမသွားပါဘူး
နှစ်ပေါင်း40နီးပါးဂိမ်းလော့ကမှာထိတ်တန်းနေရယူထားတဲ့ Super Mario game တွေကိုဂိမ်းဆက်တွေရုပ်တံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့ Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားခွင့်ကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကမ္ဘာကျော်ရုပ်ရှင်တွေကို Theme Park ကစားခွင့်ကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကားလက်မှတ်ကတရက်အတွက် $109 နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက်9နာရီမတိုင်ခင် Super Nintendo World ကစားခွင့်တဲ့ကိုတနာရီပဲနေမယ်ဆိုရင်တော့ဒေါ်လာ20တန်းလက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားခွင့်ကြီးတဲ့မှာကြီးစရာကစားစရာတွေများလွန်လာတဲ့အတွက်တနာရီတည်းနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်။ကျွန်မဆူမြတ်ပါပါ
။တရင်ဘတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အကြံပြုလိုတဲ့ဝေဖန်စာတွေပေးဖို့လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email address bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးဖို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ဣသရေလနဲ့ပါလက်စတိုင်းစစ်သွေးကြွတွေကြအပြစ်ခံရစဲရင်နောက်ဆုံးအဆိုပြုချက်ကိုဟာမတ်စ်ကတုံ့ပြန်လိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနီမှအတည်ပြုပါတယ်။ဂါဇာမှာအပြစ်ရရေးအကူအညီပေးရေးတရားခံတွေလူရင်းနဲ့ပတ်သက်တဲ့နောက်ဆုံးအဆိုပြုချက်ကိုအပြုသဘောစိတ်ဓာတ်နဲ့တုံ့ပြန်လိုက်တယ်လို့ဟာမတ်စ်ကလည်းအင်ကာနီမှကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။အမေရိကန်သတိပေးချက်ကိုမျက်ကွယ်ပြုပြီးဟူသီစစ်သွေးကြတွေကသင်းမောပြစ်ဒုံးကျည်6ဆင်းကိုပင်လယ်နီထဲပစ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတို့က VOA ကိုပြောပါတယ်။အမေရိကန်ရေတပ်ကအဲ့ဒီဒုံးကျည်တွေကအ ਨੇ ဆုံးတစ်ဆင်းကိုပစ်ချနိုင်ခဲ့ပြီးတခြားဒုံးကျည်တွေကတော့ပင်လယ်ထဲကိုကျသွားတယ်လို့အမည်မဖော်လို့တဲ့အရာရှိတို့ကလည်းပြောပါတယ်။ မြန်မာနိုင်ငံမှာရောက်နေကြတဲ့အိန္ဒိယနိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်ကိုမသွားကြဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတိပေးစာထုတ်ပြန်လိုက်ပါတယ်။ရခိုင်မှာလုံခြုံရေးအခြေအနေယိုယွင်းထားဂျိုးလိုက်နဲ့အပါဝင်ဆက်သွယ်ရေးပြတ်တောက်လာတာမရှိမဖြစ်ပစ္စည်းတွေစူးစူးရွရွရှားပလာတာကြောင့်အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမသွားကြဖို့အိန္ဒိယအစိုးရကသတိပေးလိုက်တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ဖီယိုကူအပ်ပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ